စော်ဒီအာရေဗျနိုင်ငံကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာနှစ်ခုကိုစနေနေ့ကတိုက်ခိုက်မှုကြောင့်ရေနံစိမ်းတစ်စီးဆေးဟာဒေါ်လာ100အထိတက်သွားနိုင်တယ်လို့အီလာသူတွေကသတိပေးလိုက်ပါတယ်။ဒါ့အပြင်အီရန်နဲ့အမေရိကန်ကြားဆက်ဆက်ညီနိုင်ရေးလာလာပေါ်လဲထိခိုက်သွားတဲ့ပုံရှိပါတယ်။အီရန်ကပြန်လုလာနေတဲ့နျူကလ িয়ার စီစဉ်ရပ်တန့်ရေးသဘောတူညီချက်တစ်ခုရဖို့အီရန်ကောင်းဆောင်တွေပြန်ပြီးဆွေးနွေးလာအောင်ဖိအားပေးတဲ့အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကိုရှော့ပေါ့ပေးဖို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေချိန်မှာပဲစော်ဒီရေနံလုပ်ငန်းနေရာတွေကိုဒရုန်းရေနဲ့တိုက်ခိုက်တဲ့ဖြစ်ရပ်ပေါ်လာတာပါ။ဒါနဲ့ထရမ့်ကသူ့ရဲ့အမျိုးသားလူမျိုးရေးဆိုင်ရာဂျမေးပုဂ္ဂိုလ်ဂျွန်ဘိုဒန်ကိုပြီးခဲ့တဲ့သတင်းဘက်ကဖြိုးပြလိုက်တာကြောင့်အမေရိကန်နဲ့အီရန်ကြားအနေဆုံးတော့တင်းမာမှုလျော့သွားတော့မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ခဲ့ပါတယ်။မစ္စတာဘိုဒန်ဟာဒါနဲ့ထရမ့်နဲ့နီးစပ်တဲ့ထဲကအီရန်ကိုအဆန့်ကျင်ဆုံးတာဝန်ရှိသူဖြစ်တယ်လို့အီရန်သတင်းစာတွေကပေါ်ပြကြပြီးသူပြုတ်သွားတာကိုဝန်သားအရာရေးကြပါတယ်။စနေနေ့ကတိုက်ခိုက်မှုကိုရည်မြင့်ခြေဆိုင်ဟူသည်တပုံတွေကသူတို့လက်ချက်လို့ပြောပေမဲ့အမေရိကန်တာဝန်ရှိသူတွေကတော့အီရန်လက်ချက်လို့ဆွဆဲထားတာပါ။ဒီတိုက်ခိုက်မှုကိုလက်တွန့်ပြန်ဖို့အမေရိကန်တပ်ဖွဲ့တွေလုံးဝအဆင်သင့်ဖြစ်နေပြီလို့သမ္မတထရမ့်ကလည်းပြောထားပါတယ်။အီရန်ကတော့ဒီဆွဆွဲချက်ဟာလုံးဝကိုလိမ်လည်ပြောဆိုတာဖြစ်တယ်လို့တုံ့ပြန်ညင်းဆိုထားပါတယ်။